Coca-Cola, Cap, Mastercard, Turkey လေးချောင်းလိုင်း, Korea Telecom နဲ့ Bangladesh ကအထက်ချုပ်လုပ်ငန်းကြီး DBL အပါအဝင်နာမည်ကြီးစီးပွားရေးကုမ္ပဏီအများပြားကကိုယ်စားလှယ်တွေဟာတနင်္လာနေ့က Bangladesh နိုင်ငံ Cox's Bazar ကရင်းကြဒုက္ခသည်စခန်းတွေကိုကုလသမဂ္ဂအဖွဲ့ရဲ့နိုင်ငံတကာရွှေ့ပြောင်းအခြေချသူများဆိုင်ရာအဖွဲ့အစည်း IOM နဲ့အတူတွားရောက်ခဲ့ကြပါတယ်။ဒါဟာလူသားချင်းစာနာမှုအကူအညီအလိုအပ်ဆုံးဖြစ်နေတဲ့နေရာမှာပုဂ္ဂလိကကုမ္ပဏီတွေအနေနဲ့ဘလို့အကူအညီတွေပေးနိုင်မယ်ဆိုတာကိုတွားရောက်လေ့လာခဲ့ကြတာဖြစ်ကြောင်း IOM အဖွဲ့ကဂျိုးမဲလန်ကနိုဝင်ဘာ6ရက်နေ့ကုလသမဂ္ဂဂျနီဗာရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်
We pointed out that people in vulnerable situations, such as the nearly 1 million people in these camps, are quite vulnerable.
IOM ကထောက်ပြခဲ့တဲ့အချက်ကလူသန်းနီးပါးလောက်ရှိတဲ့ဒီဒုက္ခသည်စခန်းတွေကလူတွေဟာအကာအကွယ်မဲ့နေကြပြီးလူကုန်ကူးခံရမှုနဲ့အတင်းအဓမ္မလိုအပ်စီကိုင်းခံရတဲ့လုပ်ငန်းတွေမှာလုံခြုံရမယ့်အန္တရာယ်ပိုးပြီးရှိနေတဲ့အတွက်အခုလိုဆွေးနွေးပွဲကိုကျင်းပရတာဖြစ်ပါတယ်လို့ပြောသွားတာပါအထက်ချုပ်လုပ်ငန်း၊လေချောင်းလုပ်ငန်း၊ဤပညာဆက်သွယ်ရေးနဲ့ငွေကြေးဝန်ဆောင်မှုတွေပေးနေတဲ့ကုမ္ပဏီကြီးတွေကကုစားလေတွေဟာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်က IOM တာဝန်ရှိသူတွေနဲ့ပါနှစ်ရက်ကြာတွေ့ဆုံပြီးဒုက္ခသည်စခန်းတွေမှာကျုံနေရတဲ့စိန်ခေါ်မှုတွေအတွက်ဖြည့်ရှင်းနိုင်အောင်ဘယ်လိုလှုပ်ဆောင်ကြမလဲဆိုတာကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ကုမ္ပဏီကြီးတွေကကုစားလေတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ IOM အဖွဲ့ကကြီးမှုကျင်းပတဲ့ဒက်ကားမျိုးက၃ရက်ကြာပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပြီးဒီပွဲဟာခစ်သည့်ကြံပြုမှုနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်ပုဂ္ဂလိကကုမ္ပဏီတွေကနေတက်ဆွမ်းသမျှဘယ်လိုပူးပေါင်းကူညီနိုင်မယ်ဆိုတဲ့နည်းလမ်းတွေကိုရှာဖွေဖို့အတွက်ရည်ရွယ်ပြီးကျင်းပတာဖြစ်ပါတယ်။ဒီပွဲကို Innovation Norway နဲ့ Humanity United ကကျွမ်းကျင်သူတွေလည်းတက်ရောက်ခဲ့ကြပါတယ်။